တူရကီနိုင်ငံအစ္စတန်ဘူမြို့က night club တစ်ခုမှာပြီးခဲ့တဲ့နေ့တက္ကူညာကလူပေါင်း39ယောက်သေဆုံးခဲ့ရတဲ့တနက်နေ့ပစ်ခတ်တိုက်ခိုက်မှုမှာတန်လျာရှိတဲ့သူကိုအာဏာပိုင်တွေကဖမ်းဆီးလိုက်နိုင်ပြီလို့တူရကီဝန်ကြီးချုပ်ဘီနာလီဟီဒရမ်ကဒီကနေ့အတည်ပြုပြောပါရယ်တိုက်ခိုက်သူဟာဆက်စုပ်ဖွဲ့ရအကြံဖတ်သမားတယောက်လို့ဆိုပြီးလောလောဆယ်ရေးကြီးဆုံးကတော့ဒီတိုက်ခိုက်မှုနောက်ွယ်မှာဘသူတွေရှိနေတယ်ဆိုတာကိုရှာဖွေဖော်ထုတ်နိုင်ဖို့ဖြစ်တယ်လို့ဝန်ကြီးချုပ်ဟီဒရမ်ကပြောပါရယ်တနက်သမားဟာအဗ်ဒူကာဒီယာမာရှာရီပေါ့ဖ်ဆိုသူဖြစ်တယ်လို့တူရကီသတင်းမီဒီယာတွေမှာအစောပိုင်းဖော်ပြခဲ့ကြပြီးသူ့ကိုအစ္စတန်ဘူခရိုင်အစညတ်မြို့နယ်မှာဒီနေ့နေ့တုန်းကစီးနှင်းချဖွယ်မှုတစ်ခုအတွင်းမှာဖမ်းဆီးမိခဲ့တာလို့ဆိုပါရယ်မာရှာရီပေါ့ဖ်ရဲ့လက်ပွေဟာပြစ်ခတ်သူရဲ့လက်ပွေနဲ့တူနေတယ်ဆိုတာနဲ့သူဟာအာဖဂန်နစ္စတန်နိုင်ငံမှာတင်းတန်းသွားတက်ခဲ့တဲ့ဥစ်ဘက်ကစ္စတန်နိုင်ငံသားဖြစ်ပြီး2016ခုနှစ်ဇန်နဝါရီလကတူရကီနိုင်ငံထဲကိုဝင်ရောက်လာတဲ့သူလို့ယူဆထားတဲ့အကြောင်းအစ္စတန်ဘူအုပ်ချုပ်ရေးမှူးဗက်ဆစ်ရှာဟင်ကလည်းဒီကနေ့ပြောပါရယ်ဒီတိုက်ခတ်မှုဟာအာရဆူသွေးကြွအဖွဲ့အမိခံထားသူတွေရဲ့လက်ချက်ဆိုတာသိကြတယ်လို့လည်းအုပ်ချုပ်ရေးမှူးရှာဟင်ကပြောပါရယ်စီးရီးယားနိုင်ငံတွင်တူရကီရဲ့စစ်စီရေးလုပ်ငန်းတွေကြောင့်အခုလိုတိုက်ခိုက်တာလို့ဆိုပြီးတော့ဒီနှစ်တက္ကူညာတိုက်ခိုက်မှုကိုသူတို့လက်ချက်အဖြစ်အာရစစ်သွေးကြွတွေကလည်းအစောပိုင်းကတည်းကပြောဆိုထားတာပါရှင်